ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေလုံခြုံစိတ်ချစွာမြန်မာနိုင်ငံကသူတို့နေအိမ်တွေကိုပြန်သင့်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အမေရိကန်ပြည်ထောင်စုလူ့ရေးဒုက္ခသည်တွေရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကစနေနေ့ဓာကာမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအမေရိကန်ဆက်လက်ပံ့ပိုးပေးမယ်လို့လည်းမစ္စတာဟန်ရှော့ကပြောပါတယ်သူတို့နေအိမ်တွေပြန်နှံ့အောင်လုံခြုံပြီးတည်ငြိမ်တဲ့ဝန်ကျင်ဖြစ်အောင်မြန်မာဘက်ကတာဝန်ယူဖို့လည်းပြောပါတယ်ရခိုင်မြောက်ပိုင်းမှာဩဂုတ်25အာဆာအချမ်းပဲတမားတွေတိုက်ခိုက်တာခံခဲ့ရပြီးစစ်တပ်နေမြေရှင်းလင်းလုပ်ပြီးတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးသူက6သိန်းကျော်နေပါပြီ။တောက်ကြနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇာဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့မစ္စတာဟန်ရှော့ကဒီပြဿနာဟာတိတ်ရှုပ်ထွေးတဲ့ပြဿနာတစ်ဖြစ်တာမို့ဒီပြဿနာဖြေရှင်းနိုင်ရတဲ့ဆွေးနွေးအဖြစ်ရှာဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်အားပေးဖို့လိုတယ်လို့ပြောပါတယ်။ဒီဒုက္ခသည်တွေနေရပြင်ရတဲ့မြန်မာဘက်ကတာဝန်ယူရမှာဖြစ်ပြီးအမေရိကန်နည်းနဲ့ရခိုင်ပြည်နယ်တည်ငြိမ်မှုရှိဖို့အမြန်စ조사စေချင်တယ်လို့ပြောပါတယ်။ဒီဒုက္ခသည်တွေကိုကူညီနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းပြောပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးကိုထိတ်တန့်အာရုံစိုက်တဲ့အရေးဖြစ်အမေရိကန်နိုင်ငံခြားရေးဌာနကသာမကသမရအမျိုးကလည်းသဘောထားကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရဟဲသနယူးယောက်ကလည်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီဒုက္ခသည်တွေတိတ်ခါရှိရှိနဲ့လိုလိုလားလားအိမ်ပြန်နိုင်မှုအမေရိကန်အစိုးရလှုံ့ဆော်နေပါတယ်လို့လည်းပြောပါတယ်။